မင်္ဂလာညနေခင်းပါတော်တာရှင်များရှင် VOA American တန်ရဲ့2019ခုနှစ်ဇန်နဝါရီလ4ရက်တောက်ကြန်ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ American ပြည်အောင်စု Washington DC မြို့တော်ကနေတိုက်ရိုက်တင်ဆက်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဒီညနေခင်းအစီအစဉ်တွေကိုတောင်းဝင်တင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီနေ့နေ့နားဆင်မဲ့သတင်းတွေထဲမှာတော့အမေရိကန်အစိုးရလုပ်ငန်းတချို့ရပ်ဆိုင်ထားတာသတင်းနှစ်ပတ်ပြည်လာပြီဖြစ်တဲ့အတွက်အဆုံးသတ်နိုင်မှုသမ္မတဒေါ်နယ်ထရန့်နဲ့လွှတ်တော်ခေါင်းဆောင်တွေဒီနေ့မနေ့ထပ်မံတွေ့ဆုံဆွေးနွေးဖို့စီစဉ်ထားပါတယ်။ပါပတ်ကပူပိုင်းမုန်တိုင်းဒီနေ့ရောက်လာတဲ့ထိုင်းနိုင်ငံတောင်ပိုင်းမှာမိုးတက်ထန်ပြီးရောလေပြင်းတွေတက်ခတ်နေတယ်လို့ထိခိုက်ပျက်စီးမှုနဲ့သေချာမှုသတင်းတွေလည်းဖတ်ပေါ်နေပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမြတ်မွန်နဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရဖို့ရှိရာကတော့ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်မြောက်ဘက်ကနေကြားဆောင်စခန်းလေးခုကိုဒီကနေ့လွတ်လပ်ရေးနေ့မနေ့ပိုင်းမှာရခိုင်လူမျိုးစုလက်နက်ကင်တပ်ဖွဲ့ AA ကဝန်တိုက်တယ်ဆိုတဲ့အကြောင်းကို
မနေ့၄ရက်ကငါးနောက်ကျောင်းတူအားကျွန်တော်တို့ရေပင်စခန်းလေးခုကို AA ဝန်တိုက်တယ်နေရာကအဲ့တော့တောင်းတော့တစ်ခါကမြင်ပေါ်သွားဘူးဒီကောင်ရဲ့မြောက်ဖက
်တက်မတော်ပြည်သူဆက်ဆံရေးနဲ့စိတ်တဲစစ်စင်ရေးညွှန်ကြားမှုယုံဒုတိယညွှန်ကြားမှုတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့တွဲဘက်အတွင်းမှုဗိုလ်မှူးချုပ်ဇော်မင်းထွန်းပြောသွားတာပါအပြည့်အစုံကိုသတင်းတွေပြီးမှနားဆင်ရပါမယ်ဒီသတင်းနဲ့အတူမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေစတင်နိုင်ရေးဟာအလွတ်တဘောဆွေးနွေးပွဲရလဒ်တွေအပေါ်မှာမူတည်နေတယ်လို့ကရင်အမျိုးသားအစည်းအရုံးကရင်ညူကပြောလိုက်တဲ့အကြောင်း Weekly 11 Channel မှာရေးသားဖော်ပြခဲ့တဲ့ဆောင်းပါးနဲ့ပတ်သက်လို့ရန်ကုန်တိုင်းအစိုးရနဲ့ 11 Media တို့အကြားအခုချိန်ထိမပြေလည်သေးတဲ့အငင်းပွားမှုတွေအတွက်ထပ်မံညှိနှိုင်းကြတဲ့အကြောင်းစရတဲ့သတင်းလွှာရေးကိုတင်ဆက်ပေးပါမယ်အခုတော့ထိတ်တန့်ရောက်တဲ့တွင်တွေကိုကိုအောင်လွင်ဦးနဲ့မဆုမြင့်မွန်တို့ကပြောပြပေးပါအောင်ရှင
်အမေရိကန်ဆိုရလုပ်ငန်းတချို့ရပ်ဆိုင်ထားတဲ့တွင်တစ်ပတ်ပြည်လာပြီဖြစ်တဲ့အတွက်အဆုံးသတ်နိုင်အောင်သမ္မတတော်နဲ့ထရန့်နဲ့လွှတ်တော်ခေါင်းဆောင်တွေဒီနေ့မနေ့ထပ်မံတွေ့ဆုံဆွေးနွေးဖို့စီစဉ်ထားပါတယ်တက္ကသိုလ်ဒီမိုကရက်တစ်ဦးဆောင်နဲ့လွှတ်တော်အသစ်ချန်သစ္စာချင်းစုတောင်းယူပြီးနောက်တစ်နေ့မှာပဲထပ်မံတွေ့ဆုံဖို့စီစဉ်ခဲ့ရပါဒီမိုကရက်တစ်ကလူများစုနဲ့ထိန်းချုပ်လိုက်တဲ့အောက်လွှတ်တော်ကတော့အဆိုးရလုပ်ငန်းတွေပြန်လည်လည်ပတ်နိုင်မယ့်အစီအစဉ်တစ်ခုကိုမနေ့ကပဲအတည်ပြုခဲ့ပါတယ်။ဒါပေမဲ့လည်းဗန်ဒါရီ၃ရက်ဥပဒေမူကြမ်းမှာအမေရိကန်တောင်ပိုင်းမက္ကဆီကိုနိုင်ငံနဲ့နေဆက်မှာတိုင်းကံရမှုသမ္မတဒေါ်နယ်ထရန့်ကတောင်းခံထားတဲ့ဒေါ်လာ၅ဘီလီယံ၃ရက်တော့မပါဝင်ပါဘူး။အောက်လွှတ်တော်ဥထားအဖြစ်မနေ့ကပဲကျန်းသစ္စာချင်းဆိုခဲ့တဲ့ဒီမိုကရက်ကိုယ်စားလှယ်နန်စီပလိုစီကတော့တိုင်းကံမှာမဟုတ်ကြောင်းမနေ့ကပဲပြောခဲ့တာပါ။ဗန်ဒါရီ၃ရက်ဒီကိုနေဆက်လုံခြုံရေးအတွက်နည်းပညာနဲ့ဝန်ထမ်းတွေပုံမှန်ခံထားရမှာတုံ့ဆွဲဖို့လည်းအကြံပြုခဲ့ပါတယ်။ထို့လွှတ်တော်ဥထားမစ်မက်ကွန်နဲကတော့အောက်လွှတ်တော်ရဲ့အစီအစဉ်ဟာနိုင်ငံရေးကစားကွက်တစ်ခုဖြစ်ဝေဖန်ခဲ့ပေမဲ့ Republican တွေကလူများစုဖြစ်ထိန်းချုပ်ထားတဲ့ထက်လွှတ်တော်ကအလားတူဥပဒေကိုပဲပြီးခဲ့တဲ့လတိုင်းမှာအတည်ပြုထားတာပါ။မနေ့ကအောက်လွှတ်တော်မှာအတည်ပြုလိုက်တဲ့ဥပဒေမူကြမ်းတွေမှာတော့အစိုးရရဲ့လုပ်ငန်းတချို့ရပ်ဆိုင်ထားရတာတွေကိုပြန်လည်လည်ပတ်နိုင်မုန်းနဲ့အမိမြင့်လုံခြုံရေးဝန်ကြီးဌာနကိုဖေဖော်ဝါရီလဆက်ထိအသုံးစရအတည်ပြုပေးထားပါတယ်။အောက်လွှတ်တော်ကအတည်ပြုလိုက်တဲ့ဥပဒေမူကြမ်းတွေကိုတော့ထက်လွှတ်တော်ကအတည်ပြုဖို့အလားအလာနှေးပါသလိုသမ္မတကလည်းပယ်ချနိုင်ရည်ပုံများနေပါတယ်
။အမေရိကန်နောက်တောင်ပိုင်းမက္ကဆီကိုနယ်စပ်မှာလုံခြုံရေးအတွက်တိုင်းကာရမယ်လို့ပြောနေတဲ့သမ္မတဒေါ်နယ်ထရန့်ကသူ့ရဲ့ပြောကြားချက်ပို့ပြီးတော့ခိုင်မာအောင်လို့ကြားသားရင်းနေတော့ကချိုတင်ပြောမထားပဲအင်ဂျီရောမှာသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။အမေရိကန်ပြည်သူတွေရဲ့ဆန္ဒကိုသူကကိုစားပြုပြောတာလို့ဆိုပြီးနယ်စပ်တိုင်းမရှိရင်နယ်စပ်မလုံခြုံနိုင်ဘူးလို့သမ္မတကထပ်ပြီးတော့ပြောကြားခဲ့ပါတယ်။သူ့ရဲ့ရည်တည်ချက်အပေါ်ပြီးခဲ့တဲ့တစ်ပတ်ထဲမှာထောက်ခံမှုတွေခိုင်ခိုင်မာမာရရှိခဲ့တယ်လို့လည်းပြောပါတယ်။မိခွန်းတွေကိုဖြစ်ကြားခြင်းမရှိတဲ့သတင်းစာရှင်းလင်းပွဲမှာလူဝင်မှုကြီးကြပ်ရေးနဲ့အကောက်ခွန်တာဝန်ရှိသူတချို့နဲ့နယ်စပ်လုံခြုံရေးတာဝန်ရှိသူတချို့ကလည်းသမ္မတရဲ့လုပ်ရက်ကိုအပြည့်အဝထောက်ခံတယ်လို့ဆိုခဲ့ကြပါတယ်။ကွီနီပါရဲ့တက္ကသိုလ်ကလုပ်ခဲ့တဲ့စစ်တမ်းမှာမက္ကဆီကိုနယ်စပ်မှာအမေရိကန်တိုင်းကာမာကိုအမေရိကန်မဲဆန္ဒရှင်54ကျော်ကနှုန်းကကန့်ကွက်တယ်လို့ပြောကြပါရယ်။တိုင်းကာလို့ဒီနယ်စပ်လုံခြုံရေးတိုးတက်လာမှာမဟုတ်ဘူးလို့သူတို့ကမြင်ပါရယ်။တိုင်းကာရေးကိုထောက်ခံတဲ့သူကလည်း53ကျော်ကနှုန်းရှိတယ်လို့စစ်တမ်းမှာဖော်ပြပါရယ်ရှင်
။အမေရိကန်နယ်စပ်ကိုဖျက်ချော်ဝင်ရောက်ဖို့ကြိုးပမ်းတဲ့ရွှေပြောင်းဝင်ရောက်သူတွေကိုဟန်တာဟုတ်တဲ့အနေနဲ့မရှိတဲ့လက်နက်တွေတုံ့ပြစ်ခတ်ခဲ့တဲ့ဇန်နဝါရီလ1ရက်နေ့ကဖြစ်ရပေါ်တူရီချာဆောင်ကဖော်ထုတ်ပြီးတော့မက္ကဆီကိုနိုင်ငံကတရားဝင်တောင်းဆိုလိုက်ပါတယ်။နိုင်ငံနေဆက်ကဖြစ်ရပေါ်စိတ်မကောင်းကြောင်းနဲ့နိုဝင်ဘာ25ရက်နေ့ကဖြစ်ခဲ့တဲ့ဖြစ်ပျက်ကိုစုံစမ်းဖော်ထုတ်ဖို့လဲမက္ကဆီကိုနိုင်ငံချာယုံကြီးဌာနကမနေ့ကပဲချင်းချင်းရဲထုတ်ပြန်တိုက်တွန်းလိုက်တာပါ။နှစ်တခုနေ့ကဖြစ်ရမှာတော့ဆန်ဒီယေဂိုမြို့နေ့ကနေဆက်ချက်စီယိုကိုဖျက်ချော်ဖို့ကြိုးစားကြတဲ့ရွှေပြောင်းဝင်ရောက်သူ150လောက်ကိုအမေရိကန်နေဆက်လုံခြုံရေးတွေကမျက်ရည်ယူတန်းဝေမျိုးကောင်းရည်တွေတုံပြီးရှင်းလင်းနေတာဖြစ်ပါတယ်။ရွှေပြောင်းဝင်ရောက်သူတွေကချက်စီယိုကိုကြော်တက်ဖို့ကြိုးစားသူတွေရှိတယ်လို့တချို့ကတော့ချက်စီယိုအောက်ကနေတိုးဝင်ဖို့ကြိုးစားသူတွေရှိပေမဲ့ဂဲနဲ့ပေါက်တဲ့သူတွေကသာမျက်ရည်ယူပုံတုံးနေတာဖြစ်တဲ့အကြောင်းအမေရိကန်ကောက်ခွန်နယ်စပ်လူမျိုးဌာနတာဝန်ရှိသူတွေကပြောဆိုထားတာပါ။ကလင်းငယ်တွေပါဝင်ချက်စီယိုနှိမ့်မှရှင်းနေတဲ့သူတွေကိုမျက်ရည်ယူပုံကဒါရုလက် ဒါရုတက်တင်နေတာမျိုးမရှိခဲ့ပဲခဲနဲ့ပေါက်တဲ့သူတွေကပြစ်မှတ်ထားကြတာကိုလူညွေးတာဝန်ယူထားသူတွေကိုယ်တိုင်တွေ့ခဲ့ရတဲ့အကြောင်းလဲအင်္ဂါနေ့ကထုတ်ပြန်တဲ့ချင်းချင်းချက်မှာဖော်ပြထားပါတယ်အမေရိကန်နေဆက်ချက်စီကိုဖြတ်သန်းဝင်ရောက်ဖို့ကြိုးပမ်းကြသူတွေဟာအမေရိကတက် 11 နိုင်ငံတွေကလူ 9,000 ကျော်ပါဝင်တဲ့လူအုပ်ကြီးတွေကမက္ကဆီကိုနိုင်ငံနေဆက်မျိုးတီဝါနာကိုရောက်နေတဲ့သူတွေဖြစ်ကြပါတယ်ခင်ဗျာ
Apple America နည်းပညာကုမ္ပဏီကြီးရဲ့ဝင်ငွေချဆင်းမှုနဲ့ကြိုတင်ခန့်မှန်းဝင်ငွေကလည်းအားတက်စရာမရှိတာကြောင့်ဒီနေ့တောက်ချာနေအာရှအစုရှယ်ယာဈေးကွက်တွေမှာဈေးတွေဆက်ပြီးတော့ချဆင်းခဲ့ပါတယ်။တိုကျိုဈေးကွက်မှာမနေ့ဖက်အရောင်းဝယ်ဈေးတွေကျခဲ့တယ်လို့ရှန်ဟိုင်း၊ဆစ်ဒနီ၊ဆိုးလ်နဲ့တိုက်ပေအစုရှယ်ယာဈေးကွက်တွေမှာလည်းဈေးတွေချဆင်းခဲ့ပါတယ်။ iPhone, iPad စတဲ့ Apple လို့ကုမ္ပဏီတွေရဲ့ရောင်းအားတရုတ်နိုင်ငံမှာပြီးခဲ့တဲ့လတုန်းကတိတိကျကျချဆင်းသွားတယ်လို့ Apple ကုမ္ပဏီကကြာသပတေးနေ့ကထုတ်ပြန်ပြောကြားခဲ့ပြီးတဲ့နောက်မှာကမ္ဘာတဝန်းအစုရှယ်ယာဈေးတွေကျခဲ့တာပါ။ကမ္ဘာစီးပွားရေးတိုးတက်မှုနှုန်းနှေးကွေးတာကိုပြသနေတာဖြစ်တယ်လို့တွက်ချက်ပြီးတော့ရင်းနှီးမြှုပ်နှံသူတွေကအစုရှယ်ယာတွေကိုထုတ်ရောက်နေကြပါတယ်။ American သမ္မတရဲ့ဒီကုန်သွယ်ရေးဆိုင်ရာတရုတ်နဲ့ဖြစ်နေတဲ့ပြဿနာကြောင့် Apple ရဲ့အနာဂတ်ဝင်ငွေကျုပ်သွားလိမ့်မယ်လို့ကုမ္ပဏီရဲ့ကြိုတင်ခန့်မှန်းချက်မှာအပြစ်တင်ထားပါတယ်။သမ္မတ Donald Trump ကတော့ပြည်ုပ်အပါအဝင် American နဲ့ကုန်သွယ်ရေးမမျှတတဲ့နိုင်ငံတွေကနေပြီးတော့သွင်းကုန်ခွန်ဒေါ်လာတန်ထောင်နဲ့ချီရအောင်လို့ယူနေတာဖြစ်တယ်လို့ Twitter ပေါ်မှာရေးသားတုံ့ပြန်ပါတယ်။ကုန်သွယ်ရေးဆိုင်ရာတင်းမာမှုတွေကိုညှိနှိုင်းဆွေးနွေးဖို့ American ကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့ဘေကျင်းမြို့တော်ကိုရှေ့သတင်းမှတ်ထည့်လာပြီးတော့နှစ်ရက်ဆွေးနွေးမှုတွေလုပ်ဖို့ရှိတယ်လို့တရုတ်အစိုးရကဒီကနေ့ပြောကြားခဲ့ပါတယ်။ American နဲ့တရုတ်နိုင်ငံကြားသွင်းကုန်ခွန်တိုးမဲ့ကိစ္စအစီအစဉ်တွေကိုကုန်သွယ်ရေးသဘောတူညီမှုတွေမရခင်မှာဆိုင်ထားဖို့ American သမ္မတ Trump နဲ့တရုတ်သမ္မတ Xi Jinping တို့သဘောတူထားကြပါတယ်။
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိဒိုင်းထိုမီတာ70 kHz 10683ဒိုင်းထိုမီတာ19 kHz 15565နဲ့ဒိုင်းထိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီမေကန်တဲ့မြန်မာဘာသာအစီအစဉ်ရဲ့တောက်ကြံနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်တာဘက်ကပူပိုင်းမုံတိုင်းဒီနေ့ထိုင်းနိုင်ငံတောင်ပိုင်းကုန်းလင်းပိုင်းကိုဝင်ရောက်လာရမှာမိုးတိကျန်စွာရွာသွန်းပြီးလေပြင်းတွေတက်ခတ်နေတယ်လို့ပင်လယ်ပြင်မှာလည်းလှိုင်းကြီးနေပါတယ်။နှစ်ပေါင်း30အတွင်းအဆိုးဆုံးဖြစ်မယ်လို့ခန့်မှန်းထားတဲ့မုံတိုင်းဟာဒေသစံတော်ချိန်မုံလွဲ12:45မိနစ်မှာနှကောက်စီသမရပြည်နယ်ကိုဝင်ရောက်လာဖြစ်တဲ့အကြောင်းလဲထိုင်းနိုင်ငံမိုးလေဝသဌာနကသတင်းထုတ်ပြန်ထားပါတယ်။ထိုင်းပင်လယ်ကွေ့မှာမိုးတိကျန်စွာရွာသွန်းနေတဲ့အတွက်အာဏာရှင်တွေကဂရုသင်္ဘောပြည့်စုံမှုတွေကိုရပ်ဆိုင်းလိုက်တယ်လို့မုံတိုင်းဟာထိုင်းနိုင်ငံတောင်ပိုင်းကနမေကျော်ပတ်ဖြစ်ကန်းချီရစီဥတီရွေးရှားမယ်လို့ခန့်မှန်းထားတဲ့အတွက်ဒေသခံတွေနဲ့ခီးစွားတွေကိုလည်းပေးလို့ရပြောင်းရွှေ့ပေးထားပါတယ်ဒေသဆန်တော်ချင်းတောက်ချန်နေမုံလပိုင်း2နာရီကနေနောက်တစ်နေ့စနေနေ့မနေ့ပိုင်းအထိဒေသခံတွေနဲ့ခီးစွားတွေအပြည့်မထွက်ကြဘူးလေတာဝန်ရှိသူတွေတိုက်တွန်းထားပါတယ်ထိုင်းနိုင်ငံမှာ1989ခုနှစ်ကတိုက်ခတ်ခဲ့မှုတွေဂေးတိုက်ဖုံးမှုနဲ့ကြောင့်လူပေါင်း400ကျော်သေဆုံးခဲ့ပြီးနောက်ပိုင်းဒီဒီချင်းဟာအဆိုးဆုံးဖြစ်မှာကိုလည်းဆိုရင်နေကြတာပါထိုင်းနိုင်ငံတောင်ပိုင်းမှာပဲ1962ခုနှစ်မှာတုန်းကပူဝဲမုံတိုင်းတစ်ခုကြောင့်လူ900ကျော်သေဆုံးခဲ့မှုပါတယ်။ပဘက်မုံတိုင်းဝင်ရောက်လာတဲ့ဒီနေ့မှာပဲနှကောက်စစ်သမားပြည်နယ်မှာတစ်ပင်တွေအဆောက်အဦတွေပြိုလဲမှုတွေကြုံနေရပြီးအိမ်လုံးပေါ်ကိုတစ်ပင်လဲကျကအနည်းဆုံးလူထုသေဆုံးတဲ့အကြောင်းလဲတာဝန်ရှိသူတွေကိုကူကပ်ပြီးရိုက်တာသတင်းတစ်ပုဒ်ကဖော်ပြထားပါတယ်။ပဘက်မုံတိုင်းကမနေ့ကမှအပြော့မယ်လို့ခန့်မှန်းထားပေမဲ့အိန္ဒိယမြန်မာနိုင်ငံကဒေသတော်တော်များများမှာမိုးဆက်လက်ရွာသွန်းနေကြောင်းလဲမြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒညင်ချဲမှုဦးစီးဌာနကတရင်ထုတ်ပြန်ထားပါရဲ့ပင်လယ်ပြင်နဲ့ကယ်ယူရန်ဒေသတွေမှာတော့မိုးတက်လေပြင်းတွေနဲ့လှမ်းကြီးနေတဲ့အကြောင်းလဲသတိပေးချက်ထုတ်ပြန်ထားပါရဲ့
ကနေဒါနိုင်ငံကတရုတ်နည်းပညာကုမ္ပဏီဟွားဝေရဲ့အကြီးအကဲမန်ဝမ်ဂျိုးကိုဖမ်းဆီးခဲ့ပြီးတဲ့နောက်ပိုင်းမှာကနေဒါနိုင်ငံသား73ယောက်တရုတ်နိုင်ငံမှာဖမ်းဆီးခံခဲ့ရတယ်လို့ကနေဒါကပြောကြားလိုက်ပါတယ်73ယောက်ထဲက6ယောက်ကိုတော့ပြန်လွှတ်ပေးခဲ့တယ်လို့ကနေဒါအစိုးရကကြာသပတေးနေ့တုန်းကကြေညာချက်ထုတ်ပြန်ခဲ့တာပါဘလို့အမှုတွေနဲ့ဖမ်းခံခဲ့ရတယ်ဒါလဲဆိုတာကိုတော့အသေးစိတ်ဖော်ပြထားခြင်းမရှိပါဘူးအခုလိုမျိုးအစိုးရကကြေညာချက်မထုတ်ခင်တုန်းကတရုတ်မှာဖမ်းဆီးခံရတဲ့ကနေဒါနိုင်ငံသား3ယောက်ပဲရှိတယ်လို့အများသိထားကြတာပါအီရန်ပေါ်ချထားတဲ့အမေရိကန်အစိုးရရဲ့တန်ခတ်ပိတ်ဆို့မှုတွေကိုချိုးဖောက်ပြီးတော့ဗန်နာရေးဆိုင်ရာအလွှဲအပြောင်းတွေလုပ်ခဲ့တယ်လို့ဆိုတဲ့မန်ဝမ်ဂျိုးကိုဖမ်းဆီးဖို့အမေရိကန်ရဲ့တောင်းဆိုမှုအရကနေဒါအစိုးရကဒီဇင်ဘာ1ရက်နေ့မှာသူ့ကိုဖမ်းဆီးခဲ့တာပါမန်ဝမ်ဂျိုးကိုဖမ်းဆီးမှုနဲ့ကနေဒါနိုင်ငံသားတွေတရုတ်မှာဖမ်းဆီးခံရမှုဆက်ဆက်မှုမရှိဘူးဆိုပြီးကနေဒါအစိုးရကတကြိမ်မကြာပြောကြားခဲ့ပါတယ်ဒါပေမဲ့ကနေဒါကတရုတ်နိုင်ငံသားတွေကိုဖမ်းလို့တရုတ်ကကနေဒါနိုင်ငံသားတွေကိုပြန်ဖမ်းတာဖြစ်တယ်လို့ဘေကျင်းအခြေစိုက်အနောက်တိုင်းတန်တမန်တွေကတုံ့တက်ကြပါတယ်
အိန္ဒိယနိုင်ငံမှာကလေးမှုဖွားနိုင်တဲ့အသက်အရွယ်အမျိုးသမီးတွေကိုဘာသာရေးအရထုတ်မြတ်ထားတဲ့နေရာတွေကိုဝန်ခံမပေးဖို့ရာဇဝတ်နဲ့ချီတားမြစ်ထားတာကိုအံတုပြီးနိုင်ငံတောင်ပိုင်းကဟိန္ဒူဘုရားကျောင်းနဲ့တတိယမြောက်အမျိုးသမီးတူထပ်မံဝင်ရောက်ကြောင်းသတင်းတွေဖော်ပြနေပါတယ်။ကေရလာပြည်နယ်ကဘုရားကျောင်းနဲ့ကိုမင်းညာပိုင်းကပဲအမျိုးသမီးတူထပ်မံဝင်ရောက်ခဲ့ပြီးအချိန်အရရကိုစောင့်ကြည့်နေတဲ့အကြောင်းဒေသခံရဲရဲရှိတူကိုကူကပြီး AFP သတင်းဌာနကဖော်ပြခဲ့တာပါ။ပူဇော်ကြောင်းမဲ့ပစ္စည်းတွေနဲ့အတူအသက်46နှစ်အရွယ်တေးလင်ကနိုင်ငံသူအမျိုးသမီးဟိန္ဒူဘုရားကျောင်းနဲ့ဝင်သွားတဲ့လွန်ရွေးမတန်းတဲ့ကင်မရာကမြင်မှုကိုရဲတပ်ဖွဲ့ကထုတ်ပြန်ခဲ့တာကိုလည်းဒေသခံသတင်းတွေမှာဖော်ပြပါရတယ်။ကေရလာပြည်နယ်ကတောင်ပေါ်ဘုရားကျောင်းတစ်ခုဖြစ်တဲ့ဆာဗရီမာလာကိုဒေသခံရဲတပ်ဖွဲ့ဝင်တွေအစောရှောင်းနဲ့အမျိုးသမီးနှုဘိုလ်ရူးနေကဝင်ရောက်ခဲ့ပြီးနောက်မှာတော့ကန့်ကွက်ဆန္ဒပြပွဲတွေလည်းပေါ်ပေါက်ခဲ့တာပါ။ဆန္ဒပြပွဲမှာပါဝင်ခဲ့ကြသူလူပေါင်း950ကျော်ကိုတော့ရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါရတယ်။အိန္ဒိယနိုင်ငံမှာအသက်10နှစ်ကနေ50ကျော်အရွယ်အမျိုးသမီးတွေကိုဘုရားကျောင်းတွေဝင်ဝင်မပြူရာဇဝတ်နဲ့ချီတားမြစ်ထားတာပါ။ဒါမှလည်းတားမြစ်ချက်ဥပဒေနဲ့မညီဘူးဆိုပြီးတရားရုံးချုပ်ကပြီးခဲ့တဲ့နှစ်စက်တင်ဘာလထဲမှာပဲဆုံးဖြတ်လိုက်တဲ့အတွက်ဟိန္ဒူဘာသာရေးအယူဝါဒဆွဲပြင်းထန်သူတွေဒေါသထွက်ခွာကြပါရတယ်။တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ပေါ်ကန့်ကွက်လျှောက်လဲချက်ကိုတော့ဒီလနောက်ပိုင်းမှာကြားနာဖို့လည်းစီစဉ်ထားပါရတယ်။
တရုတ်လာစင်းရင်ငယ် J Rabbit 2ဟာနှင်းဖုံးနေတဲ့မျက်နှာပြင်လိုမျိုးဖြစ်နေတဲ့လကဘာရဲ့မှောင်နေတဲ့ဘက်အချမ်းကိုမောင်းနှင်စူးစမ်းနိုင်ခဲ့ပါတယ်။လကဘာဘက်ကိုမျက်နှာတိခတ်မှာကဘာဘက်ကိုမျက်နှာမူးနေတဲ့ဒီလကဘာဘက်အချမ်းမှာတရုတ်အာကာသစူးစမ်းရေးရင်ငယ် Changi 4ကြာတာပင်းတွေတုန်းကဆင်းသက်နိုင်ခဲ့ပြီးတော့12နာရီလောက်အကြာမှာပဲလာစင်းရင်ငယ်Jay Rabbit 2ကလကပါရဲ့မှောင်နေတဲ့အချမ်းဘက်ကိုမောင်းတင်သွားခဲ့တာပါ။လာစင်းရင်ငယ်ထွက်ခွာသွားလို့ကြံခဲ့တဲ့ဗိညာရီကိုတရုတ်အာကာသလေးလာရေးအေဂျင်စီကဓာတ်ပုံတွေထုတ်ပြန်ခဲ့ပါတယ်။လာစင်းရင်ငယ်လေးအတွက်တင်းငယ်တဲ့ခြေလမ်းတစ်ခုဖြစ်ပေမဲ့တရုတ်နိုင်ငံအတွက်အင်မတန်ကြီးမားတဲ့ခြေလမ်းကြီးဖြစ်တယ်လို့ဒီလကပါစူးစမ်းရေးစီမံကိန်းရဲ့အကြီးအကဲဝူဝီရီယန်ကပြောကြားခဲ့ပါတယ်။ Jay Rabbit Rabbit 2လာစင်းရင်ငယ်မှာဘိန်း6ဘိန်းပါတဲ့အတွက်ဘိန်းတစ်ခုပြတ်သွားရင်တော့မှကျန်တဲ့ဘိန်းတွေနဲ့ဆက်သွားနိုင်မှာပါတနအီကိုအကွာအဝေးမီတာ200နှုန်းနဲ့အမြန်ဆုံးသွားနိုင်တဲ့ဒီရင်ငယ်လေးဟာ20ဒီဂရီလောက်မတ်ဆောက်တဲ့တောင်ကုန်းကိုတက်နိုင်သလိုရှစ်လက်မလောက်မြင့်တဲ့အဖုထစ်တွေကိုလည်းကျော်လွှားသွားနိုင်ပါတယ်လကဘာပေါ်မှာဆင်းသက်နေတဲ့ Changi 4အာကာသစူးစမ်းရေးရှင်ကနေပြီးတော့နက္ခတ္တဗေဒနဲ့ဆိုင်တဲ့လေ့လာမှုတွေကိုလုပ်မှဖြစ်တဲ့အပြင်လမျက်နှာပြင်ပေါ်မှာဘယ်တတုဓာတ်တတုတွေရှိသလဲဆိုတာနဲ့သဘာဝပတ်ဝန်းကျင်အနေအထားတွေကိုလာမှာဖြစ်ပါရဲ့ရှင
်ဒီကနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးခဲ့တာပါ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေလည်းကျမတို့ထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲတိုင်ရိုင်းနားဆင်နိုင်ပါရဲ့ရှင်အခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်ဘူးတိရောင်မြို့နယ်မြောက်ဘက်ကနေကြားဆောင်စခန်းလေးခုကိုဒီကနေ့လွတ်လပ်ရေးနေ့မနေ့ပိုင်းမှာရခိုင်လူမျိုးစုလက်နက်ကင်အဖွဲ့ AA ကဝင်တိုက်တယ်လို့ AA ဘက်ကရောတပ်မတော်ဘက်ကပါအတည်ပြုပြောဆိုပါရယ်။အဲ့ဒီနောက်မှာတပ်မတော်ဘက်ကလေကြောင်းအထောက်ကူယူပြီးပြန်တိုက်တယ်လို့ဒေသခံတွေကပြောပေမဲ့တပ်မတော်ဘက်ကတော့ဒီကိစ္စကိုအတည်ပြုချက်မပေးသေးပါဘူး။82နှစ်မြောက်လွတ်လပ်ရေးနေ့အခမ်းအနားတွင်နိုင်ငံတော်ကျင်းပနေချိန်မှာပဲဘူးတိရောင်ဘက်မှာတော့စစ်ရေးအခြေအနေတင်းမာနေစေဖြစ်ပါတယ်။ဒီအကြောင်းကို VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကုန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။နေချားဆောက်ရဲစခန်းတွေကို AA ကလွတ်လပ်ရေးနေ့မနေ့ဘက်မှာဝင်ရောက်တိုက်ခိုက်တယ်ဆိုတာကိုသမ္မတပြည်သူ့ဆက်ဆံရေးနဲ့စိတ်ဓာတ်ဆွတ်စင်ရေးညွှန်ကြားရေးမှူးရုံးဒုတိယညွှန်ကြားရေးမှူးသမ္မတသတင်းမှပြန်ကြားရေးဘက်တွဲဖက်တွင်းမှူးဘူမှုချုပ်စွန်မင်းထွန်းက VOA ကိုတည်ပြုပြောဆိုပါတယ်။
မနက်၄ :00 ကနားနာတော့တော့ကျွန်တော်တို့ရေကင်းစကန်လေးခုကိုအေးဝင်တိုက်တယ်။နေရာကအဲ့ကောင်တောင်းတော့တတိလာကမြင်းပေါ်သွားဘူးမိကောင်ရဲ့မြောက်ခက်ပေါင်းတော့ရဲ့အရှိမြောက်နဲ့ကြတာ။တိုက်နေရာတွေကမေသာစကန်နေမို့လည်းအတွင်ပိုင်းလေးနဲ့ကြတယ်။ကျွန်တော်တိုက်ခိုက်မှုအချိန်ကိုအဲ့စကန်လေးခုအချိန်ကိုအဲ့ရတယ်မသိရဘူး။ကျွန်တော်ဘက်ကစီတီတင်မှာတိုက်သွားတယ်၊စိတ်ကူတီကိုတော့တိုက်ပါတယ်။အဲ့တိုက်သွားတဲ့အခွေတင်တဲ့ကတော့နည်းနည်းဖြစ်ပြီးမှုဖြစ်နေတယ်။အဲ့လောက်တော့ကျွန်တော်သွားနိုင်
။ဒီလိုတိုက်ခိုက်လာတဲ့ရခိုင်လက်နက်ကန်အဖွဲ့ကိုသမတော်စစ်ကြောင်းကတည်းလိုက်လံရှင်းလင်းနေပြီးတိုက်ခိုက်မှုအချိန်တွေကိုမသိရသေးဘူးလို့ဘူမှုချုပ်စော်မင်းထွန်းကဆိုပါတယ်။AA ဘက်ကဝင်ရောက်ဖိုက်ခဲ့တဲ့အချိန်တွေကိုတော့အဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကခုလို့ပြောပါတယ
်ဒီမနက်မှာတော့ဒီဘူးရီတော်မျိုးရဲ့မြောက်ဘက်မှာတိုက်ပွဲတွေဖြစ်နေကြကြအဲ့ဒီမှာရှိတဲ့ဒီမေဂျာဆောင်စခန်း၄ခုကိုကျွန်တော်တို့ဒီခိုင်တမ်းလို့ခေါ်တာမြောက်ဘက်ကရှိတယ်အဲ့ဒီမှာရန်သူအလောင်းက5လောင်းရထားတယ်အဲ့ဒီမှာ3ပန်းက6လျောက်ဖမ်းမိထားတာရှိတယ်ကြစခန်းကိုကျွန်တော်တို့တက်ပြီးတော့ချိန်နဲ့ချိန်မှာဖမ်းမိထားတာကြအော်လက်နဲ့20ကျော်ကျွန်တော်တို့ဘက်ကတင်းစီရမိထားတာရှိတယ်
ဒီလိုဖြစ်ပွားခဲ့တဲ့တိုက်ပွဲမှာမြန်မာရဲတပ်ဖွဲ့ဘက်ကထိခိုက်ကြဆုံးဆုံးဖြတ်မှုများခဲ့တယ်လို့ရခိုင်တပ်မတော်ဘက်ကပြောဆိုပေမဲ့တိကျတည်ပြီးချက်တော့မရသေးပါဘူး ตั้งวันที่บ่อยาตีรับไปกูยามาตามรักกันเลยยี่ห้อเย็นเนี่ยพี่ข้าตั้งใจแค่เดือดลูกขันดูข้ากับสบิโอบาร์เลย
แต่กูคิดว่าน่าจะคิดจะทำให้บ้านมันสังเกตุการณ์ที่ไล่ย้อนกูที่บ้านมันรู้เพื่อนในวิโรมาดีเนี่ยมันเนี่ยดีคนอะไรล่ะมันลาวิโรดูดีบางทีได้ใครก็รักสิเดียวคนไทยก็เป็นนักเรียนลาวิโรมาบางทีได้ใครก็ได้เลยไอ้ที่แต่กูคิดว่าเนี่ยกูเอ็งว่าเดี๋ยวถ้าดีก็อันนี้จะลาวิโรดูดูก็รอดแต่กูจะเอาเพื่อนสิ่งตัวนี้ย้อนยังเช่นเดียวกันคุณรู้เปล่าวะเนี่ย
ตอนนี้ย้อนอีกคำถามหนึ่งอยากจะรู้ว่าคุณจะเรียนอะไรกันคุณจะเรียนอะไรกันคุณจะเรียนอะไรกันคุณจะเรียนอะไรกันคุณจะเรียนอะไรกันคุณจะเรียนอะไรกันคุณจะเรียนอะไรกันคุณจะเรียนอะไรกันคุณจะเรียนอะไรกันคุณจะเรียนอะไรกันคุณจะเรียนอะไรกันคุณจะเรียนอะไรกันคุณจะเรียนอะไรกันคุณจะเรียนอะไรกันคุณจะเรียนอะไรกันคุณจะเรียนอะไรกันคุณจะเรียนอะไรกันคุณจะเรียนอะไรกันคุณจะเรียนอะไรกันคุณจะเรียนอะไรกันคุณจะเรียนอะไรกันคุณจะเรียนอะไรกันคุณจะเรียนอะไ ยังไม่ได้ทำอยู่เนี่ยยังได้ทำอยู่เนี่ยปุ่นยุ่งเนี่ยเจ้าตัวอยู่เนี่ยเป็นมายามาตั้มรอนเนี่ยยังไงตั้มรอนตัวเจ้าไต้หวันเป็นอะไรสักพิจิตรวะยังไงปีนี้ด้วยชิบวันนี้ได้ไต้หวันหรือเปล่าแล้วสิเสียงอุ้ยตรงทางข้างสิ่งนี้ไปเลยลูกมุกเกษียพอดีก็เสียงพิสูจน์ทำอะไรที่สุดเป็นเสียงนี่กูติดอาศัยลูกมุกกุญย์ไปยี่พอดียังไงนั่งยี่ป่าตีดูกันเนี่ยกุญย์ไปส่งนี่ได้พิบี อาเชียนยังยังเจ้าตัวมีเนี่ยก็จะรู้เช่าเนี่ยอยู่เช่าตีได้ทั้งไปกูฟรีค่ะกูยี่ไปส่งตัวบุกรอตั้มรอกันนี่ไปเป็นตาซีนี่ได้เจ้าซานารุยจ้าเช่เช่พี่นี่ได้ลูกเจ้าตัวมีเนี่ยกูยี่ไปยี่พอดีก็เปียวว่าเลยยามาตั้มรอนี่เนี่ยอันสี่เลมาทัวร์พี่ยี่พอดีอยู่อันสี่เลมาไม่ยี่ทุนนั่งเดียร์ตั้งยี่ตาเล่นนักการพอดีเนี่ยว่าลีลาพี่ยี่ทำไม่รู้ที่สิบวันนั้นสัตย์ยันนี่มาทุกอย่างทำไปไม่รู้แล้วสิยังไงพี่เนี่ยม
ထုတ်လွှင့်ပေးပါဦးမယ်။မြန်မာနိုင်ငံရဲ့ငြိမ်းချမ်းလုပ်ငန်းစဉ်တွေပြန်လည်စတင်နိုင်ရေးအတွက်နှစ်သက်မှာအလွတ်တဘောဆွေးနွေးနိုင်ဖို့စီစဉ်နေကြောင်းနဲ့ဒီလိုစတင်နိုင်ရေးဟာအလွတ်တဘောဆွေးနွေးပွဲရလဒ်တွေအပေါ်မှာမူတည်နေကြောင်းကရင်အမျိုးသားအစည်းအရုံး KNU ကပြောဆိုလိုက်ပါတယ်။အစိုးရရဲ့ငြိမ်းချမ်းကော်မရှင်ဘက်ကတော့ဒီနှစ်ဦးပိုင်းမှာပြည်ထောင်စုငြိမ်းချမ်းညီလာခံ20တရာစုပင်လုံအစည်းအဝေးကျင်းပဖို့ရည်ရွယ်ထားတယ်လို့အလို့သဘောဆွေးနွေးပွဲတွေစတင်ရေးအတွက်လည်းဆက်သွယ်ဆောင်ရွက်နေတယ်လို့ပြောပါရယ်။ဒီသတင်းကို VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါရယ်ရှင်
။ဟုတ်ကဲ့မြန်မာပြည်ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဟာကရင်မျိုးသားစည်းရုံး KNU နဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS အဖွဲ့တွေကတရားဝင်ဆွေးနွေးပွဲတွေမှာပါဝင်ဖို့ယာယီရက်ဆိုင်ခဲ့တဲ့နောက်ရက်တက်နေခဲ့တာဖြစ်ပါတယ်။ဒီလိုရက်တက်နေတာနဲ့ပတ်သက်ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်ရဲ့လာရဟာ NCA သဘောတူညီချက်ဖြစ်တဲ့ Democracy Federal ပြည်ထောင်စုတည်ဆောက်ရေးလမ်းကြောင်းကနေတင်ဆောင်နေတဲ့အခြေအနေကိုရောက်ရှိနေကြောင်းနဲ့ဒါကိုတက်မှတ်ဖို့အတွက်အလွတ်သဘောဆွေးနွေးပွဲတွေကနေညှိနှိုင်းသွားမှာဖြစ်ကြောင်း KNU ကပေးပို့တဲ့တရင်မျိုးသားနှစ်တကူနဲ့တဝန်လွှာမှာဖော်ပြထားပါတယ်နှစ်တက်မှာအလွတ်သဘောဆွေးနွေးပွဲတွေစတင်တိုင်ဖို့ဆက်လက်ဆောင်ရွက်နေကြောင်း KNU ဒုဥက္ကဋ္ဌဘဒုစောကွယ်ထူဝင်းကအခုလိုပြောပါတယ
်အလွတ်သဘောတွေစပြီးတော့ပြည်သူဆွေးနွေးဖို့တော့ကျွန်တော်တို့စီစဉ်နေတာပေါ့နော်တက်ဆိုင်ရာစုဖွဲ့နေပေါ့နော်တိုင်းရင်းသားအရာစုလည်းတပိုင်းပါမယ်ဆိုရနဲ့တမ်းတော်လည်းတပိုင်းပါမှာပေါ့နော်ကျွန်တော်တို့ဒီထုတ်တဲ့တူလာအတိုင်းပါပဲအခုရေးချိုင်းဖော်ဆောင် NCA ပေါ်ပေါ်အခြေခံပြီးဖော်ဆောင်တာ NCA ပေါ်မှာနားလည်တော့ပေါ့ပေါ့လည်းမတူကြတဲ့ပုံမှာရှင်ရဲ့အချိန်မှာကျွန်တော်အပြည့်မထွက်နိုင်ဘူးအဲ့လိုဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့အဲ့လိုရည်သားရည်ဖြစ်ပါတယ
်အဓိကညှိနှိုင်းဖို့လိုအပ်နေတဲ့အချက်တွေကိုအခုလိုဆက်ပြောပါတယ
်အဓိကတော့ဒီကတည်းကမှရစေးဆိုတဲ့အပိုင်းရယ်နောက်ပြီးတော့ဒီနိုင်ငံတူတူဆွေးနွေးမှုအပိုင်းကျွန်တော်တို့နိုင်ငံရေးဆွေးနွေးမှုအပိုင်းမှာကျွန်တော်ဒီမိုကရေစီနဲ့ဖက်ဒရယ်ကြီးဆောက်မှာ ਉ ဆွေးနွေးတဲ့နေရာမှာကျွန်တော်တို့ဒီပြည်ထောင်စုရေးချယ်ခြင်းလက္ခဏာလုပ်ခဲ့ပြီးမဲ့လည်းတကယ်ဒီမိုကရေစီဖက်ဒရယ်အခြေခံမှုကရရှိခြင်းမရှိခြင်းတချို့ချက်ဒီမှာကကျွန်တော်တို့ဆွေးနွေးမှုမှာလည်းတိကျတဲ့အပေါ်မှာဒါတွေကိုလည်းအဆုတ်တော်တည်းဆိုညှိနှိုင်းပြီးအပြည့်ရှာမဲ့သဘောဖြစ်တယ်တတိယချက်တော့ကြားကလာစီပါပေါ့နော်ဘာဖြစ်လဲဆိုတော့ကျွန်တော်တို့လက်နက်ကဒီပကဖြစ်ပေါ်တဲ့အချိန်မှာကျွန်တော်တို့ထိချုပ်တဲ့နေရာရှိတယ်လို့အဲ့ဒီနေရာတွင်မှလည်းကျွန်တော်တို့ဘယ်လိုပူပေါင်းပြီးတော့ညှိနှိုင်းပြီးတော့ဆောင်ရွက်ဆက်လက်ကိစ္စကလည်းရှိရှိနေနေမရှိဘူးပြဒါလို့ကျွန်တော်နားလည်မှုရတူအောင်ဆောင်ရွက်မဲ့သဘောလည်းဖြစ်ပါတယ်
ဒီလိုတွဲဆောင်ချိန်မှာအော်တိုဘာလမှာကျင်းပခဲ့တဲ့ထိပ်သီးဆွေးနွေးပွဲကသဘောတူညီချက်တွေအကောင်အထည်ဖော်ရေးလက်ပါဝင်မှာဖြစ်ကြောင်းဘရိုစောကွယ်ထူဝင်းကပြောပါတယ်။ငြိမ်းချမ်းရေးကော်မရှင်ရဲ့အကြံပေးဖွဲ့ဝင်တဲ့ပြည်အောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့အတွေ့အမှုအဖွဲ့ဝင်လည်းဖြစ်တဲ့ဦးလာမောင်ရွှေကတော့ပုံမှန်စည်းဝေးတွေမှာပါဝင်လာနိုင်ဖို့အတွက်ညှိနှိုင်းနေကြောင်းပြောပါတယ်။
ตอนนี้ท้องสกูบุญเนี่ยทำมาที่เราดูยังไงนี่ล่ะกันเสียดายอยู่แต่เราอันนี้ส่งไปเจียนจ้าบุรุษยังไงก็จะเจียนบ้าบุรุษยังไงก็จะเสียดายอยู่แต่เราอันนี้ส่งไปเจียนจ้าบุรุษยังไงก็จะเสียดายอยู่แต่เราอันนี้ส่งไปเจียนจ้าบุรุษยังไงก็จะเสียดายอยู่แต่เราอันนี้ส่งไปเจียนจ้าบุรุษยังไงก็จะเสียดายอยู่แต่เราอันนี้ส่งไปเจียนจ้าบุรุษยังไงก็จะเสียดายอยู่แต่เราอันนี้ส่งไปเจียนจ้าบุรุษยังไงก็จะเสียดายอยู่แต่เราอันนี้ส่งไปเจียนจ้าบ
လာလောက်မှာလည်းညီလာပေါ်နိုင်မှုတော့ကျိုးသောဆောင်နေရရှိတယ်ဗျ။နောက်နှစ်ဖက်လည်းဆက်သွယ်နေတာရှိတော့အသိမကြရင်မှလည်းသဘောဆွေးနွေးပွဲတွေဆောင်ရွက်နေကြတယ်။အခုတော့ရှိနေနေတော့မှာဗျ။
ပြီးခဲ့တဲ့နှစ်အော်တိုဘာလမှာကျင်းပတဲ့ထိပ်သီးဆွေးနွေးပွဲမှာတော့လာမယ့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံအစည်းအဝေးတွေမှာဒီမိုကရေစီနဲ့ဖက်ဒရယ်အခြေခံမူတွေချမှတ်ဖို့သဘောတူညီထားတယ်လို့အဓိကတစ်ဆုပ်နေတဲ့အချက်တွေဖြစ်တဲ့ပြည်ထောင်စုကခွဲမထွက်ရေးကိုပိုင်ပြဋ္ဌာန်းခွင့်အရေးနဲ့တခုတည်းသောတက်မတော်ဖြစ်ရေးကိုဆက်လက်ဆွေးနွေးညှိနှိုင်းဖို့လည်းသဘောတူထားခဲ့ပါတယ်
။ကိုမိုးစောသတင်းပေးပို့ထားရပါရှင်။အခုဆက်ပြီးနားဆင်ရမယ့်သတင်းလွှာမှာတော့Weekly 11 channel မှာရေးသားဖော်ပြခဲ့တဲ့စောင်းမနဲ့ပတ်သက်လို့ရန်ကုန်တိုင်းအစိုးရနဲ့11 media တို့အကြားအခုချိန်ထိမပြေလည်သေးတဲ့အငင်းပွားမှုအတွေ့မနေ့ကမြန်မာနိုင်ငံသတင်း media ကောင်စီကနှစ်ဖက်နဲ့တီးခြားတွေ့ဆုံပြီးထပ်မံညှိနှိုင်းကြပါတယ်။ရေးသားဖော်ပြခဲ့တဲ့စောင်းမအတွေ့11 media ကပြန်တောင်းမှမို့ရန်ကုန်တိုင်းအစိုးရကလူလာပြီးသတင်းသမားတွေကတော့တောင်းမှမှာမဟုတ်ဘူးလို့ပြောထားကြတာမှတောင်းမှန်နေဆိုတဲ့စကားလုံးအစားဝန်းနေပါတယ်ဆိုတဲ့စကားလုံးနဲ့အစားထိုးပြောင်းလဲဖို့ညှိနှိုင်းနေတယ်လို့ကောင်စီဥက္ကဋ္ဌက VOA ကိုပြောပါတယ်ဒီအကြောင်းကို VOA သတင်းတော်ကိုထဲအောင်ခန်းကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင
်ပြီးခဲ့တဲ့နှစ်အော်တိုဘာ၈ရက်နေ့ထုတ် Weekly 11 channel မှာပါတဲ့မြေရှုံးနေတဲ့73စီဆိုင်နေပိတ်ရီငွေချေးသူဘယ်သူမှမသိတဲ့အကြောင်းကနေလူနာမည်ပေါက်ပြည်သူရှယ်ယာဆိုတဲ့ဆောင်းပါးဟာတိုင်းစိုးအဖွဲ့ကိုပြည်သူအများကယုံကြည်မှုပြပြားစီရယ်ဆိုပြီးပြန်လည်တောင်းပန်မှုတဲ့မီဒီယာကောင်စီကိုရန်ကုန်တိုင်းဒေသကြီးအစိုးရကတိုင်ကြားထားတာပါအဲ့ဒီတိုင်ကြားချက်နဲ့ပတ်သက်ပြီး11 media ဘက်ကတက်ဆိုင်ရာသတင်းသမား3ဦးနဲ့တိုင်းစိုးရဘက်ကညွှန်ကြားရေးမှူးဦးအောင်ကျော်ခိုင်တို့ကိုသတင်းမီဒီယာကောင်စီဝင်တွေကဒီကနေ့နောက်တစ်ကြိမ်တီးခြားစီတွေ့ဆုံပြီးတော့ဆွေးနွေးညှိနှိုင်းတာဖြစ်ပါတယ်အဲ့ဒီလိုညှိနှိုင်းမှုအခြေအနေနဲ့ပတ်သက်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီဥက္ကဋ္ဌဦးအောင်ကျန်က VOA ကိုအခုလိုရှင်းပြပါတယ
်ဟုတ်ကဲ့ဟိုညှိတော့ပါပဲနှစ်ဖက်ကိုတို့တက်ပါတယ်တို့တက်ပါတယ်နှစ်ဖက်တစ်ဖက်လုံးလေးတစ်ဖက်လုံးလေးတွေဖြစ်နေတယ်အဲ့ဒါတစ်ဖက်နဲ့ပြန်ညှိပေးနေတယ်ပြီးစိတ်မထုတ်ပါမှပြီးရင်စိတ်မထုတ်ပါမှတော့တယောက်ကတောင်းပါရမှတယောက်ကဝင်နေပါတယ်ဒါလေးတွေပေါ့ဗျာဒါပါပဲဒါပါပဲအပြစ်တွေပါတယ်ပြည်တယ်ပါတယ်ပြည်တယ်ပါတယ်ကျွန်တော်တို့ရုံးပေါ်ရောက်ပြီးသားကိစ္စတစ်ခုကိုမီဒီယာကောင်စီတကယ်ရောက်အောင်အခြေအနေပေးလာတာကိုမီဒီယာကောင်စီကကြည့်ပြီးပါတယ်ငကလုံးနဲ့စိတ်မှန်ထုတ်ဖို့ပါအာစရလုံးလေးတွေညှိကြပါတယ်ဟုတ်ပါတယ
်အစောပိုင်းကတော့ရန်တိုင်းစိုးရကစောင်းမရှင်ဖြိုးဝေပါဝင်အရီတာကျုပ်ကိုကျော်စောလင်းနဲ့တောင်ငန်းအရီတာကိုနေရီမင်းတို့ကိုနိုင်ငံတော်ကြီးညိုပြည့်စုံမှုပုံမှန်9ခါနဲ့တရားစွဲဆိုခဲ့ပြီးသူတို့အားလုံးအချုပ်နဲ့အမှုရင်ဆိုင်ခဲ့ရပါတယ်နောက်ပိုင်းမှာနိုင်ငံတော်သမ္မတရွယ်ညင်သာချက်နဲ့အမှုကိုပိတ်သိမ်းပြီးတရင်းသမား3ဦးကိုပြန်လည်လွတ်ပြီးတဲ့နောက်ဒရင်မီဒီယာကောင်စီကကြားဝင်ပြီးတော့ဆက်ညှိနှိုင်းနေကြတာလည်းဖြစ်ပါတယ်။မကြာခင်ရက်ပိုင်းမှာတော့တိုင်ကြားထားတဲ့တိုင်းဆိုရာဒရင်ဆောင်မရေးတဲ့11 media နဲ့ဒရင်မီဒီယာကောင်စီတို့သုံးမွေးဆိုင်တွေ့ဆုံပြီးညှိနှိုင်းမှုတွေဆက်လုပ်သွားမယ်လို့ဦးအောင်ကျိုင်ကပြောပါတယ်
။ပြီးတော့နှစ်ဖက်အင်းမာတာဒီပြည်ပြည်ပြည်ယော့ပါသွားပါတယ်။ယော့ပါသွားတယ်။တစ်ဖက်ကဒရင်သားသမားကလည်းသူအမှန်ပေါ့ဗျာ။တစ်ဖက်ကလည်းကမှားတယ်ပေါ့ဗျာ။ပြီးတော့ဒါလေးတွေကနောက်တစ်ဖက်ပြည်လေသွားရင်ကြပြီးကြပါအဲ့ဒါလေးလုပ်တယ်ရပါလေကျင်းနေတတ်မှာပါကျင်းနေတတ်မှာပါသူတို့နှုတ်နှစ်ဖက်ကိုတွေ့ဆုံပေးဖို့ကျွန်တော်စီစဉ်နေကြဗျာအနှစ်ယောက်စုံရှင်းလိုက်ရင်ဒါပြီးသွားမှာပဲဒီရပိုင်းနဲ့တင်းနေတာအင်္ဂါနေ့လောက်ဆိုဖြစ်ကြပါလိမ့်မယ်
2016ခုနှစ်ကလည်း11 media group ရဲ့ CEO ဖြစ်တဲ့ဒေါက်တာတန်းထွတ်အောင်ကိုရန်ကုန်တိုင်းဆွေရကစက်တွေဥပဒေပုံမှန်66ဂါကြီးနဲ့အမှုဖွင့်ရေးယူခဲ့မှုပါတယ်ဒေါက်တာတန်းထွတ်အောင်ကတရားဝင်စာထုတ်တောင်းပန်ပြီးတဲ့နောက်အာမခံနဲ့ပြန်လဲလွတ်လာဖြစ်ပြီးအမှုကတော့အခုချိန်ထိရင်ဆိုင်နေရသေးပါလက်ရှိရသားဆိုရလက်ထမသတင်းမီဒီယာသမားတွေပေါ်တရားစွဲဆိုမှု28ဦးရှိပြီးသတင်းသမား44ဦးတရားရင်ဆိုင်ခဲ့ရင်ဆိုင်နေရသေးဖြစ်တယ်လို့သတင်းလွတ်လပ်ကွင်းတက်လှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့တွေကပြောပါတယ်အဲ့ဒီရေတွက်ဟာတမရဟောင်းသိသိဆိုရလက်ထကသတင်းသမားတွေကိုတရားစွဲဆိုအရေးယူတာထက်ပိုများပြီးသတင်းလွတ်လပ်ကွင်းကိုချိန်ချောက်တဲ့လုပ်ရဖြစ်တယ်လို့ဒီမိုကရေစီကိုယုံကြည်မှုမရှိတဲ့အာနာရှင်စံတဲ့ဆိုးရီရဲ့လောက်ရက်နဲ့ပို့ပြီးနီးစပ်လာတယ်လို့ တရင်လလခွင့်ဆိုင်ရာအဖွဲ့အစည်းတွေကဝေဖန်ပြောဆိုထားကြပါတယ်ခင်ဗျာ
ကိုထဲအောင်ခံတင်ပြပို့ထားရပါရှင် VOE မြန်မာပိုင်းရဲ့တောက်ကြန်ညနေပိုင်းအစီအစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့မနေ့ပြန်စနေညတိုင်းရိုက်လေလိုင်းအစီအစဉ်မှာဘာရီဆွေးနွေးကြမလဲဆိုတာကိုအသိပေးလိုပါတယ်ရှင
်ဒေါ်နာရှင်များရှင်စစ်ထောက်နိုင်ရေးအကြီးအကဲဟောင်းကိုမကြာသေးခင်တုန်းကအခမ်းအနားတစ်ခုမှာအယူအသေးသေးဆက်ဆံခဲ့တဲ့အတွက်ရန်ကုန်တိုင်းဝန်ကြီးချုပ်ပေါ်ဝေဖန်တန်တွေထွက်ပေါ်ခဲ့ပါတယ်။အချိန်ကဖိနှိပ်သူနဲ့ဖိနှိပ်ခံကြားရင်းနှီးရဲ့ဆက်ဆံရေးဟာမြန်မာနိုင်ငံမှာလိုအပ်နေတဲ့အမျိုးသားပြည်လဲတည်မြဲရေးယုံကြည်မှုတည်ဆောက်ရေးမှာအထောက်အကူဖြစ်နိုင်ပါသလားဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။မျိုးသားပြန်လည်တည်မြဲရေးနဲ့ယုံကြည်မှုတည်ဆောက်ရေးစတာတွေကိုဘယ်လိုပုံစံနဲ့တည်ဆောက်သင့်ပါလဲဆိုတာကိုလည်းသောတာရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့တယ်လီဖုန်းနံပါတ် 1-232-382-555 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bernice@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတိုက်ရိုက်လေတိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင
်။ဒီရီတဲ့လေလိုင်းစီစဉ်တွေကိုအပတ်စဉ်အင်ညာနဲ့စနေညတွေမှာထုတ်လွှင့်ပေးနေပါတယ်။မနေ့ပြန်စနေညတိုင်းလေလိုင်းစီစဉ်မှာပါဝင်ဆွေးနွေးနိုင်မှုအတွက်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။အစီအစဉ်တွေအဆုံးမတက်ခင်မှာဒီကနေ့အတွက်သတင်းချင်းချုပ်ကိုကိုအောင်လင်းကပြောပြပေးပါအောင်ရှင
်။အမေရိကန်ဆူရလုပ်ငန်းတချို့ရပ်ဆိုင်ထားတာသတင်းနှစ်ပတ်ပြည်လာပြီးဖြစ်တဲ့အတွက်အဆုံးသတ်နိုင်အောင်သမ္မတဒေါ်နယ်ထရန့်ရဲ့လွှတ်တော်ခေါင်းဆောင်တွေဒီနေ့မနေ့ထပ်မံတွေ့ဆုံဆွေးနွေးဖို့စီစဉ်ထားပါတယ်။အထက်ကဒီမိုကရက်တစ်ဦးဆောင်တဲ့လွှတ်တော်သိချမ်းသစ္စာချင်းစုတာဝန်ယူပြီးနောက်တစ်နေ့မှာပဲထပ်မံတွေ့ဆုံဖို့စီစဉ်ခဲ့ကြတာပါ။ဒီမိုကရက်တစ်ကလူများစုနဲ့ထိန်းချုပ်လိုက်တဲ့အောက်လွှတ်တော်ကတော့အစိုးရလုပ်ငန်းတွေပြန်လည်လည်ပတ်နိုင်မဲ့အစီအစဉ်တစ်ခုကိုမနေ့ကပဲအတည်ပြုထားပါတယ်။အပအမေရိကန်နည်းပညာကော်မတီရဲ့ဝင်ငွေချဆင်းမှုနဲ့ကြိုတင်ခံမှန်းဝင်ငွေကလည်းအားတက်စရာမရှိတဲ့အခြေအနေတွေကြောင့်ဒီနေ့တောက်ချနေမှာတော့အာရှဆုရှယ်ဈေးကွက်မှာဈေးတွေဆက်လက်ချဆင်းခဲ့ပါတယ်။တိုကျိုဈေးကွက်မှာမနေ့ပိုင်းအရောင်းဝယ်လုပ်ချိန်မှာဈေးတွေချဆင်းခဲ့တယ်လို့ရှန်ဟိုင်းစင်နီဆိုတိုက်ပြီးဆုရှယ်ဈေးကွက်ဒီမှာလည်းဈေးတွေချဆင်းခဲ့ပါတယ်။ iPhone, iPad စတဲ့အပကော်မတီလုပ်ပစ္စည်းတွေရောင်းအားတရုတ်နိုင်ငံမှာပြည်ရဲလာတဲ့အသိအသာချဆင်းသွားတဲ့အကြောင်းအပကော်မတီကကြာသပတေးနေ့မှာထုတ်ပြန်ပြောကြားခဲ့ပြီးနောက်ကမ္ဘာတဝန်းမှာအစုရှယ်ယာဈေးတွေချဆင်းသွားခဲ့ကြတာပါ။ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံကရွေးကောက်ပွဲရလဒ်တွေကိုမှန်မှန်ကန်ကန်ထုတ်ပြန်ဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်ပါတယ်။ကွန်ဂိုနိုင်ငံရဲ့ဒီမိုကရေစီစနစ်ကိုထိခိုက်အောင်လုပ်ဖို့ကြိုးပမ်းတဲ့သူဘသူ့ကိုမဆိုပိတ်ဆို့တံခါးအရေးယူသွားမှာဖြစ်တဲ့အကြောင်းလည်းအမေရိကန်ကသတိပေးပြောဆိုခဲ့တာပါ။ဘာဘက်ပူပိုင်းမုန်တိုင်းဒီနေ့ထိုင်းနိုင်ငံတောင်ပိုင်းကုန်းတွင်းမင်းကိုဝင်ရောက်လာရမှာမိုးတိထန်စွာရွာသွန်းပြီးလေပြင်းတွေတက်ခတ်နေသလိုပင်လယ်ပြင်မှာလည်းလိုင်းချနေပါတယ်။နှစ်ပေါင်း30အတွင်းအဆိုးဆုံးဖြစ်မယ်လို့ခန့်မှန်းထားတဲ့မုန်တိုင်းဟာဒေသဆန္ဒရှင်မုန်လွယ်7:45မိနစ်မှာနှာခေါင်းစီသမရပြည်နယ်ကိုဝင်ရောက်လာတဲ့အကြောင်းနဲ့ထိုင်းနိုင်ငံမိုးလေဝသဌာနကသတင်းထုတ်ပြန်ထားပါတယ်။ထိုင်းပင်လယ်ဘက်မှာမိုးတိထန်စွာရွာသွန်းနေတဲ့အတွက်အာဏာပိုင်တွေကဂရုသင်္ဘောပြည့်စုံမှုတွေကိုရပ်ဆိုင်လိုက်တယ်လို့မုန်တိုင်းဟာထိုင်းနိုင်ငံတောင်ပိုင်းကနာမည်ကျော်အပန်းဖြေခန့်ချီရေးစီဝူတီယူရှာမယ်လို့ခန့်မှန်းထားတဲ့အတွက်ဒေသခံတွေနဲ့ခီးစွားတွေကိုလည်းပေးလို့ရပြောင်းရွှေ့ထားပါတယ်။အိန္ဒိယမြန်မာနိုင်ငံကဒေသတော်တော်များမှာလည်းမနေ့ဖက်မှာမိုးဆက်လက်ရွာသွန်းနိုင်တဲ့အကြောင်းမိုးလေဝသနဲ့ဇလဗေဒညှိနှိုင်းချမှုဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်။
တင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ်။အခုကျွန်တော်တို့ထုတ်လွှင့်နေတဲ့ Radio အစီအစဉ်ပြီးပြီးချင်းမှာပဲ Asia Set 7 Juru ကထုတ်လွှင့်ပေးနေတဲ့ VOA TV အစီအစဉ်တွေကိုကြည့်ရှုနားဆင်နိုင်ပါရဲ့ရှင်။နောက်ထပ်2နာရီကြာည9နာရီမှာထုတ်လွှင့်မယ့်အစီအစဉ်တွေမှာလည်းကျွန်တော်တို့ပြန်ဆောင်ကြအောင်ပါ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ဒေါက်တာရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မများသတင်းအောင်ပါ။
This program has come to you from the Voice of America, Washington. From Washington, this is